အခုတော့ဒေါအောင်ဆန်းစုကြည်ရဲ့စင်ကာပူခရီးစဉ်နောက်ဆုံးနေ့သတင်းစာရှင်းလင်းပွဲကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာနောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပမယ့်အချိန်မတိုင်မီလက်ရှိကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်းစင်နိုင်ရင်ပြဿနာတွေကြီးထွားလာနိုင်တယ်လို့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသတိပေးလိုက်ပါတယ်နိုင်ငံရေးအရာကန့်သတ်မှုတွေရှိနေတဲ့အခြေခံဥပဒေကိုလာမယ့်2015ခုနှစ်မတိုင်မီပြင်ဆင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းကိုလည်းစင်ကာပူနိုင်ငံခရီးစဉ်နောက်ဆုံးနေ့ဖြစ်တနင်္လာနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါအပြည့်စုံကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင
်လက်ရှိပြဋ္ဌာန်းထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မြန်ဆန်ဆန်ပြင်ဆင်နိုင်ရင်တိုင်းပြည်အတွက်အကောင်းဆုံးဖြစ်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ်ထူးသဖြင့်နောက်တစ်ကြိမ်ရွေးကောက်ပွဲတတိကျင်းပဖို့စီစဉ်ထားတဲ့2015ခုနှစ်မတိုင်မီအချိန်မီပြင်ဆင်ဖို့လိုမယ်လို့လည်းသတိပေးခဲ့တာပါပြက်ကွက်ခဲ့မယ်ဆိုရင်ဘာတွေဖြစ်နိုင်လဲမဖြစ်နိုင်ဘူးဆိုတာတွေကိုအခုအချိန်မှာပြောဖို့အချိန်မတန်သေးပေမဲ့တိုင်းပြည်မှာပြဿနာတွေကြုံရမှာတော့သိကြတယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကပြောပါတယ
် But I can say I think with great confidence that if the constitution is not changed before 2015There will be more problems
ကျမအနေနဲ့ယုံကြည်မှုအခိုင်အမာနဲ့ပြောနိုင်တာကတော့တကယ်လို့သာအခြေခံဥပဒေကို2015ခုနှစ်မတိုင်မီမှာမပြင်နိုင်ဘူးပြင်စရာရှိတာတွေကိုအချိန်မီမလုပ်နိုင်ဘူးဆိုရင်တော့ပြဿနာတွေကတော့ပိုများလာပါလိမ့်မယ
်ဒီမိုကရေစီအခြေခံတွေကင်းမဲ့နေပြီးအခြေတင်ဖြစ်စရာအခြေအနေအောက်မှာအတည်ပြုခဲ့တဲ့2008ခုနှစ်အခြေခံဥပဒေကိုလက်မခံနိုင်တဲ့အတွက်လဲဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့2010ပြည်နှစ်မှာကျင်းပတဲ့ရွေးကောက်ပွဲကိုမပါဝင်ပဲသဘိတ်မှောက်ခဲ့တာပါဒါပေမဲ့လည်းအခြေခံဥပဒေကိုပြင်ဆင်ဖို့အပါဝင်နိုင်ငံရေးမှာဦးဆောင်မှုပေးနိုင်ဖို့ရည်မှန်းချက်နဲ့လွှတ်တော်နိုင်ငံရေးမှာနောက်ပိုင်းပါဝင်လာခဲ့တာပါပြီးခဲ့တဲ့နှစ်ဧပြီလထဲမှာကျင်းပတဲ့လွှတ်တော်ကြားဖြတ်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ပါဝင်944နေရာနဲ့43နေရာမှာအနိုင်ရခဲ့တာပါ။ဒါပေမဲ့လည်းအခြေခံဥပဒေကလွှတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကိုပေးရထားတာဖြစ်ပါတယ်။လက်ရှိအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်လည်းလွှတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ကလက်ခံမှာဖြစ်နိုင်တဲ့အတွက်စစ်တပ်ကကိုယ်စားလှယ်ရဲ့ထောက်ခံမှုရဖို့လည်းလိုအပ်နေတာပါ။ဒေါ်ဆန်းစုကြည်ကတော့စစ်တပ်တွင်းမှာပြောင်းလဲလိုတဲ့အင်အားစုတွေရှိနေတယ်လို့ယုံကြည်ထားတဲ့အကြောင်းပြောပါတယ်။
But I'm confident that there are people in the army who want it to be a professional institution.
တချင်ကလိုပဲလူတို့ကလေးစားမြန်လို့ပြီးအရေးချင်းပြည့်ဝတဲ့အဖွဲ့အစည်းတစ်ခုဖြစ်လာဖို့လူလားတဲ့သူတွေစစ်တပ်ထဲမှာရှိတယ်လို့ကျမကတော့ယုံကြည်စိတ်ချထားပါတယ်။မေကွန်းထုတ်စရာတွေကြုံရမဲ့စစ်ဖက်အုပ်ချုပ်ရေးထဲကျမတို့တိုင်းပြည်ကိုတန်ရှင်းတဲ့အရသာအစိုးရတရက်ကအုပ်ချုပ်တာကိုသဘောကျတဲ့လူတွေလည်းစစ်တပ်ထဲမှာအများကြီးရှိနေမယ်ဆိုတာသိချပါတယ်။
ခြေခံဥပဒေပြင်ဆင်ရေးကော်မတီတရက်ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီအာဏာရပြည်တော်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ကကိုယ်စားလှယ်တွေအပါအဝင်လွှတ်တော်အမှတ်တရရုံးနဲ့ဇူလိုင်လထဲမှာပဲဖွဲ့စည်းထားပြီးပြင်ဆင်တင်တာတွေကိုစစ်စစ်သွားဖို့လဲတာဝန်ပေးရထားတာပါဒါပေမဲ့လည်းမကြသေးခင်တုန်းကပဲအာဏာရချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီထိတန်းခေါင်းဆောင်တူကဖွဲ့စည်းပုံပြင်ဆင်ရမှာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်မှာကိုသတိထားဖို့လိုအပ်မယ်လို့လဲမှတ်ချက်ပေးထားတာဖြစ်ပါတယ်လက်ရှိ2008ခုနှစ်အခြေခံဥပဒေရဆိုရင်တော့သမ္မတနဲ့ဒုသမ္မတတာဝန်ယူမဲ့သူဟာပြည်ပနိုင်ငံတစ်ခုခုရဲ့ဩဇာကံမဖြစ်စေရပြည်ပတိုင်းပြည်တစ်ခုခုကနိုင်ငံသားနဲ့ဆွေမျိုးသားချင်းတော်ဆက်သူမဖြစ်စေရဆိုပြီးသတ်မှတ်ထားတာကြောင့်လေဒေါ်ဆန်းစုကြည်အတွက်အစိုးရထိပ်တန်းတာဝန်တွေယူဖို့မဖြစ်နိုင်တဲ့အခြေအနေမျိုးပ
ါ First of all I cannot run for the presidency because the president in Burma under the president constitution is not directly elected I've just said very simply that I would like to be president if I could be
ပထမတစ်ချက်ပြောချင်တာကတော့ကျမအနေနဲ့သမရအဖြစ်ရှင်ပြန်လို့မရပါဘူးဒါကလည်းလက်ရှိအခြေခံဥပဒေအရသမရကိုတိုက်ရိုက်ရွေးချယ်တင်မြှောက်ခွင့်မရှိလို့ပါကျမအနေနဲ့ရိုးရိုးစင်စင်ပဲပြောထားတာရှိပါတယ်ဖြစ်နိုင်ရင်သမရလှုပ်ချင်ပါတယ်ဒါကလည်းအတိုက်ခံခေါင်းဆောင်တယောက်ဆိုတာထဲသမရတယောက်ကပိုလှုပ်နိုင်တဲ့ကိစ္စတွေအများကြီးရှိနေလို့ပါ
ဒေါ်ဆန်းစုကြည်ရဲ့ပထမဆုံးချင်းစင်ကူနိုင်ငံ၄ရက်ကြာခီးစဉ်အတွင်းမှာတော့စင်ကူဆူရနဲ့စီဝါရေးတိုင်ဝမ်ကထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နိုင်မယ့်အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တာပါစီဝါရေးဖွံ့ဖြိုးမှုတွေကိုဦးစားပေးတဲ့စင်ကူနိုင်ငံနဲ့ပြည်ရင်ပြောင်းလဲဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံကလူမှုအတိုင်းဝမ်ကြားအပြန်အလှန်ထိတွေ့ဆက်ဆံမှုတွေကိုလည်းရှေ့လျှောက်တိုးမြင့်သွားနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းကိုလည်းခီးစဉ်နောက်ဆုံးနေ့ဖြစ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဒေါ်ဆန်းစုကြည်ကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ